င်္ဂလာညနေခင်းမှာတောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်မေလ30ရက်ဗုဒ္ဓဟူးနေ့ညနေခင်း6နာရီခွဲနဲ့9နာရီအစီအစဉ်တွေကိုဒိုင်းဒိုမီတာ7925တို့ကနေတိုက်ထုတ်လွှင့်နေပါပြီရှင်ကျမနှင်္ဂလာပါအခုညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်တော်မှာပါ
ကျမသင်္ကီထိုက်ပါရှင်ယူကရိန်းမှာတင်းရှောင်နေတဲ့ရုရှားသတင်းစာဆရာအခါဒီဘတ်ချန်ကိုတနက်နေ့ပြစ်ခတ်တပ်ဖြတ်ခံရပါတယ်။အစ္စရေးနဲ့အပြစ်ခတ်ရစရေးသဘောတူညီချက်ရပြီလို့ပါလက်စတိုင်းဘက်ကဒီကနေ့ပြောဆိုထားပြီးတဲ့နောက်အစ္စရေးနဲ့ဂါဇာနယ်စပ်မှာတိုက်ပွဲတွေဆဲသွားပါတယ်။ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုတော့ကိုအောင်လွင်ဦးနဲ့အတူကြီးညာပါမယ်ရှင်
။ကောင်းပါပါရှင်။မြန်မာနိုင်ငံမှာဘာသာရေးလွတ်လပ်ခွင့်ဟာစိုးရိမ်စရာကောင်းနေတော့ပဲဆိုတဲ့အမေရိကန်အစိုးရရဲ့နောက်ဆုံးအစီရင်ခံစာအပေါ်မြန်မာအစိုးရဘက်ကဘယ်လိုတုံ့ပြန်ပါသလဲ။
တိုင်းနယ်ဒီနယ်14ဒီနေပြည်တော်ကောင်စီပေါ်တာဟုမှာဒီနယ်ကြီးတစ်ခုနဲ့မြို့နယ်လေးတစ်ခုကိုကြည့်ပြီးရေးတာဒီကျွန်တော်တို့ကကြက်သွားတယ်တကဘာပေါ်မှာမှမရှိတဲ့ရန်ကုန်မြို့
သာသနာရေးနဲ့ယဉ်ကျေးမှုဝန်ကြီးဌာနကသာသနာရေးရာညွှန်ကြားရေးမှူးဦးအောင်ဆောင်ဝင်းပြောတော်ရာကိုနောက်ပိုင်းမှာအပြည့်အစုံတင်ပြပါမယ်ဒါအပြင်ဘာသာရေးလွတ်လပ်ခွင့်အခြေအနေပို့ပြီးတော့တိုးတက်လာအောင်မဟာမိတ်နိုင်ငံကဝန်ကြီးအဆင့်တွေ့ဆုံဆွေးနွေးဘက်ကိုဝါရှင်တန်မှာကျင်းပပေးသွားမယ်တဲ့နဲ့မွန်ပြည်နယ်စစ်မှုဝန်ကြီးရထူးကနှုတ်ထွက်တဲ့တဲ့အသေးစိတ်ကိုလည်းမကြခင်ကြားကြမှာပါအခုအရင်ဆုံးတော့ဒီကနေ့ညနေခင်းထိတ်တန့်ရောက်တဲ့တဲ့ကိုမတ်တင်ငီထိုင်းနဲ့ကိုအောင်လင်းတို့ကပြောပြပေးကြပါအောင်ရှင်
နိုင်ငံရေးအရာချင်းချောင်နှောက်ယှက်မှုတွေကြောင့်ဆိုပြီးယူကရိန်းနိုင်ငံကိုတင်းရှောင်နေတဲ့ရုရှားသတင်းစာဆရာအခါဒီဘတ်ချန်ကိုတနက်နေ့ပြစ်ခတ်တပ်ဖြတ်ခံရကြောင်းကီယက်မြို့တော်မှာရှိတဲ့ရဲတပ်ဖွဲ့ကပြောပါတယ်။ယူကရိန်းဝန်ကြီးချုပ်ကတော့ရုရှားရဲ့လက်ချက်ဖြစ်အပြစ်ဖို့ခဲ့တာပါ။အစားအသောက်ဝယ်ပြီးပြန်လာကီယက်မြို့တော်ကသူနေထိုင်ရာတိုက်ခန်းတွဲတစ်ခုလှေကားမှာပဲမနေ့တုန်းကနောက်ကျောကနေအပြစ်ခံခဲ့ရတာလို့ရဲကပြောပါတယ်။အသက်42နှစ်အရွယ်ရုရှားသတင်းသမားအသက်ခံရတဲ့သတင်းကြောင့်လုတ်ဖော်ကင်ဘက်တွေအံအားသင့်ခဲ့ကြသလိုယူကရိန်းအရှေ့ပိုင်းမှာခွက်ထွက်ရေးအတွက်တော်လန်ပုံကံမှုတွေကိုအားပေးထောက်ခံခဲ့ပြီးခရိုင်းမီးယားဒေသကိုလည်းသိမ့်ပိုက်ခဲ့တဲ့ရုရှားနဲ့ယူကရိန်းအစိုးရကြားဆက်ဆံရေးမှာနောက်ထပ်တင်းမာစရာတစ်ခုလည်းဖြစ်ခဲ့ရတာပါရုရှားသတင်းတောက်ဟာသူ့လုံနေတဲ့အလို့ကြောင့်အသက်ခံရတာဖြစ်နိုင်ကြောင်းလဲမနစ်နှောင်ပိုင်းရုပ်မြင်သံကြားထုတ်လွှင့်ချက်မှာရဲတပ်ဖွဲ့အကြီးအကဲအန်ဒရီခရစ်ချန်ကိုကမှတ်ချက်ပေးပြောဆိုခဲ့ပါတယ်တည်ဆုံးသူသတင်းတောက်ရဲ့ရိုးသားမှုနဲ့ခိုင်မာတဲ့ယက်တီချက်အပေါ်ရုရှားအာဏာရှင်ရဲ့ရန်တရားကခွက်လွတ်နိုင်ပုံမရဘူးလို့လဲအသက်ခံရတဲ့သတင်းထွက်ပေါ်လာပြီးနိုင်ပိုင်းအကြံမှာပဲယူကရိန်းဝန်ကြီးချုပ်ဗိုလိုဒီမီယာဟာရိုင်းစမန်က Facebook ကနေပြောဆိုခဲ့ပါတယ်ရုရှားဆိုရရဲ့စုံစမ်းစစ်ဆေးရေးကော်မတီကတော့တပ်ဖြတ်ခံရမှုအတွက်တရားစုံစမ်းနေကြောင်းပြောဆိုခဲ့ပါတယ်ရုရှားနိုင်ငံခြားရေးဝန်ကြီးဌာနကလည်းယူကရိန်းအာဏာပိုင်တွေအနေနဲ့စုံစမ်းစစ်ဆေးမှုတွေအစွမ်းကုန်ချက်ချင်းလုပ်ဖို့ကြေညာချက်ထုတ်တောင်းဆိုခဲ့သလိုသက်ဆိုင်ရာနိုင်ငံတကာအဖွဲ့အစည်းတွေနဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကစုံစမ်းစစ်ဆေးမှုတွေကိုဥဆောင်ဖို့မျှော်လင့်ကြောင်းလည်းပြောဆိုခဲ့ပါတယ်ရှင်
အချင်းနိုင်ငံရဲ့ခြောက်ဝင်စစ်ဆန်မှုရအစ္စရေးနဲ့ပြစ်ခတ်ရစရေးသဘောတူညီချက်ရရှိတဲ့အကြောင်းပါလက်စတိုင်းတွေကပြောဆိုလိုက်တဲ့ဒီနေ့မှာပဲအစ္စရေးနဲ့ဂါဇာနယ်စပ်မှာအကြမ်းဖက်တိုက်ခိုက်မှုတွေလည်းရောကျသွားပါတယ်သဘောတူညီချက်နဲ့ပတ်သက်လို့အစ္စရေးတာဝန်ရှိသူတွေကတော့အတိအပြုပြောဆိုတာမျိုးမရှိသေးပါဘူးဒါပေမဲ့လည်းဂါဇာဘက်ကစစ်သွေးကြွရတဲ့လက်နက်ကြီးတုံးချီတွေနဲ့ပြစ်ခတ်မှုရရင်အစ္စရေးဘက်ကတုံ့ပြန်တိုက်ခိုက်မှုရမယ်အကြောင်းအစ္စရေးစစ်တပ်ကပြောဆိုထားပါတယ်ပါလက်စတိုင်းဘက်ကပြစ်ခတ်တဲ့ဒုံးကျည်တွေကိုတော့အစ္စရေးဘက်ကအိုင်ရွန်ဒုံးဒုံးရံကာဝေးစစ်နဲ့ကြားပြတ်ဟန်ထားခဲ့ပြီးဂါဇာကမ်းမြောင်ဒေသကဟားမတ်စ်ပြည်မတ်တွေကိုညဘက်မှာအစ္စရေးဘက်ကတိုက်လေရင်နဲ့ရဲရင်နဲ့တုံးပြီးလေကြောင်းကနေထပ်မံတိုက်ခတ်ခဲ့တဲ့အကြောင်းလဲအစ္စရေးစစ်တပ်ကပြောဆိုထားတာပါဒုံးကျည်နဲ့လက်နက်ထုတ်လို့ရေးစခန်းတွေရှိရာနေရာတွေစစ်တပ်အဆောက်အဝင်းတွေနဲ့လက်ချင်အဆောက်အဝင်းတွေကိုပြစ်မှတ်ထားပြီးလေကြောင်းကတိုက်ခတ်ခဲ့ကြောင်းလဲအစ္စရေးကာဝေးတပ်ဖွဲ့တွေကပြောဆိုထားပါတယ်ဂါဇာကမ်းမြောင်ဒေသကလူလူတွေအကျိုးမရှိစေမဲ့လုပ်ရမျိုးကိုဟားမတ်စ်အကြမ်းဖက်ကပြန်လုလာတဲ့အကြောင်းလဲအစ္စရေးကာဝေးတပ်ဖွဲ့ကပြောဆိုထားပါတယ်။လူယုံစီယိုတို့ချောက်အချမ်းဖက်ယုံရင်ဆန်ကတ်မှုတွေမောင်းမြင်ဖြစ်ခဲ့ပြီးနောက်မှာအခုကမှာတော့အစ္စရေးလူလူပေါ်ကြေကြေပြန့်ပြန့်တက်ခတ်နေအောင်ဆောင်ရွက်လာတဲ့အကြောင်းလဲအစ္စရေးကာဝေးတပ်ဖွဲ့ကပြောပါတယ်။မနေ့အင်္ဂါနေ့ကနှစ်ဖက်ကြားပြန်လည်လည်နဲ့ကြီးနေတဲ့ဖြစ်ခဲ့လေကြောင်းကနေတက်ခတ်မှုတွေဖြစ်ခဲ့ပြီးတက်ခတ်မှုဟာဆိုရင်2014ခုနှစ်ရန်90ကြားတက်ပွဲနောက်ပိုင်းမှာအကြီးမားဆုံးတက်ခတ်မှုလည်းဖြစ်ခဲ့ပါတယ်။
အာဖဂန်နစ္စတန်နိုင်ငံမြို့တော်ကာဘူးကပြည်ထရေးဝန်ကြီးဌာနရုံးချုပ်ကိုဒီကနေ့ဗုဒ္ဓဟူးနေ့တိုက်ခိုက်ခံရမှုအတွင်းရဲတပ်ဖွဲ့ဝင်တဦးကြာဆုံးခဲ့ရပါတယ်။ဝန်ကြီးရုံးအဆောက်အဝင်အပြင်ကလုံခြုံရေးစစ်ဆေးရေးဂိတ်မှကာဘုံဖောက်ခွဲပြီးစတင်တိုက်ခိုက်တာပါ။လက်နက်ကင်တိုက်ခိုက်ရေးသမားအဖွဲ့ကအဆောက်ဂိတ်ကိုဖျက်ကျော်ဝင်ရောက်ပြီးအဆောက်အဝင်အတွင်းကိုဝင်ရောက်တိုက်ခိုက်တာမှလုံခြုံရေးတပ်ဖွဲ့တွေကခုခံတိုက်ခိုက်ခဲ့ပါတယ်။တိုက်ခိုက်မှုအတွင်းလူ၅ဦးဒဏ်ရာရတဲ့အကြောင်းပြည်ထရေးဝန်ကြီးဌာနပြောခွင့်ရနာဂျစ်ဒါနစ်ကပြောပါတယ် ဒီကနေ့တိုက်ခိုက်မှုကဘယ်သူလက်ချက်ဆိုတာတော့မသိရသေးပါဘူး။အမေရိကန်ထောက်ပံ့ထားတဲ့အာဖဂန်အစိုးရအပေါ်တာလီဘန်တို့ရဲ့နှွေဦးရသည့်ထိုးစစ်တွေမှာမြို့တော်ကာဘူးကိုတိုးမြှင့်တိုက်ခိုက်ဖို့တာလီဘန်တို့ဘက်ကအခိုင်အမာပြောဆိုထားတာဖြစ်ပါတယ်။
မြန်မာနိုင်ငံပါဝင်ကမ္ဘာတဝန်းမှာဘာသာရေးလွတ်လပ်ခွင့်ချိုးဖောက်ခံနေရကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနရဲ့ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာနှစ်ပတ်လည်အစီရင်ခံစာကဖော်ပြလိုက်ပါတယ်။ကမ္ဘာတဝန်းဘာသာရေးလွတ်လပ်ခွင့်ချင်းတွေနှိမ့်ချနေတာကိုလည်းအမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပီယိုနဲ့အတူအစီရင်ခံစာတွေမနေ့ကထုတ်ပြန်ရမှာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအမေရိကန်ထူးထောင်မှကြီးဆန်ဘရောင်းဘက်ကပြောဆိုခဲ့ပါနိုင်ငံရဲ့ဝန်ကြီးဌာနရဲ့စင်ကစားအစ်စ်မှာတော့ကမ္ဘာတဝန်းဘာသာရေးယုံကြည်မှုတွေပေါ်ပြင်းထန်မှုတွေနဲ့ကိုးကွယ်သူတွေပေါ်ပြင်းပြင်းထန်ထန်ပြင်းထန်မှုတွေရှိတဲ့အကြောင်းဖော်ပြထားပါတယ်။ရှီလာဆန်နီနဲ့အမေရိကန်သမ္မတနဲ့မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်ဟွန်းတို့ထိပ်သီးထိပ်ဆုံပွဲကျင်းပနိုင်မှုကြိုးပမ်းနေချိန်မှာပဲကွန်မြူနီမြောက်ကိုရီးယားမှာကိုးကွယ်ယုံကြည်သူတွေပေါ်ပြင်းထန်မှုတွေကိုလည်းအလေးပေးဖော်ပြခဲ့တာပါ။တပြတ်မှုညှဉ်းပန်းနှိပ်စက်မှုရိုင်းနှက်မှုဖမ်းဆီးမှုစတဲ့ပြင်းထန်မှုပုံစံမျိုးစုံကိုဆက်လက်ကျင်းသုံးနေစေဖြစ်ကြောင်းလည်းအခင်းဆန်ကစားမှာဖော်ပြထားပါတယ်။မြောက်ကိုရီးယားမှာခမန်းချီနိုင်ငံရေးကျင်းသား8000ကနေ3000လောက်ရှိတဲ့အထက်ကတချို့ဟာဘာသာရေးယုံကြည်မှုကြောင့်ဖမ်းဆီးခံရတာဖြစ်ပြီးစိုးရတဲ့အခြေအနေတွေနဲ့လူသူလမ်းဝေးရဲ့လုံခြုံစခန်းတွေမှာဖမ်းဆီးခံထားရကြောင်းလည်းပြောဆိုထားတာပါ။မြန်မာနိုင်ငံဒီခိုင်ပြည်နယ်ကမွတ်စလင်ရိုဟင်ဂျာတွေပေါ်ဖိနှိပ်မှုတွေကလည်းဘာသာရေးရာရှင်းလင်းဖယ်ရှားရောက်တဲ့အကြောင်းအထူးသံမကြီးဘရောင်းဘတ်ကပြောဆိုခဲ့ပါတယ်။အခြေအနေကပိုဆိုးလာနေတဲ့အတွက်နိုင်ငံတကာတိုင်းဝန်ကဝန်ဝင်ဖြည့်ရှင်းမှုလိုအပ်ကြောင်းလည်းပြောဆိုခဲ့တာပါ။နိုင်ဂျီးရီးယား၊တရုတ်၊အီရန်၊ရုရှားစတဲ့နိုင်ငံတွေကလူကိုဘာသာရေးလွတ်လပ်ခွင့်နှိမ့်ချတဲ့အခြေအနေတွေကိုလည်းအစီအခံစာတစ်ပါဖော်ပြထားပါတယ်။
American တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683လိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
် VOE မြန်မာပိုင်းအစီအစဉ်ရဲ့ဗုဒ္ဓဦးနေ့ညနေခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်တရုတ်ဘက်ကကန့်ကွက်မှုတွေများလာပြီမဲ့လို့လဲတောင်တရုတ်ပင်လယ်ပြင်အတွင်းကပိုင်ဆိုင်မှုအငင်းပွားနေတဲ့ကျွန်းတွေအနီးအမေရိကန်စစ်သင်္ဘောတွေဆက်ပြီးခုံမောင်းသွားလာမယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနကပြောဆိုလိုက်ပါတယ်လွတ်လပ်စွာရေချောင်းသွားလာမှုဆိုင်ရာဥပဒေတွေအရသင်္ဘောတွေခုံမောင်းနေတာဖြစ်တဲ့အကြောင်းအမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်တစ်ကလည်းပြောပါတယ်ဒီလိုခုံမောင်းသွားလာမှုအပေါ်တရုတ်တနိုင်ငံတည်းကသာစန့်ကျင်ကန့်ကွက်နေတာကိုလဲကာကွယ်ရေးဝန်ကြီးမက်တစ်ကထောက်ပြပြောဆိုပါတယ်တောင်တရုတ်ပင်လယ်ပြင်အတွင်းကကျွန်းတွေပေါ်မှာတရုတ်ဘက်ကစစ်ရေးတည်ဆောက်မှုတွေလုပ်နေတာကိုအမေရိကန်ဘက်ကထောက်ပြပြီးဒီနှစ်ကုန်ပိုင်းမှာလုပ်မဲ့ Rimback နိုင်ငံတကာပင်လယ်ပြင်စစ်ရေးလေ့ကျင့်မှုကြီးမှာပါဝင်ဖို့တရုတ်ကိုဖိတ်ကြားထားချက်ကိုလည်းအမေရိကန်စစ်ဌာနချုပ်ကပြီးခဲ့တဲ့သတင်းပတ်မှာပြန်ပြီးတော့ရုပ်သိမ်းလိုက်ပါတယ်ဒီသတင်းပတ်အတွင်းစင်ကာပူမှာကျင်းပမဲ့အာရှဒေသကကာကွယ်ရေးဆိုင်ရာအခြေအခဲတွေနဲ့တခြားခေါင်းဆောင်တွေရဲ့နှစ်ပတ်လည်တွေ့ဆုံမှု Shangri-La Dialogue ဆွေးနွေးပွဲကိုအမေရိကန်ကာကွယ်ဝင်ကြီးမက်တစ်တယောက်တမှာလဲတောင်တရုတ်ပင်လယ်ပြင်အရေးကိုအဓိကဦးစားပေးလိမ့်မယ်လို့ခန့်မှန်းထားကြပါတယ်ရှင်
။မလေးရှားနိုင်ငံမှာကျွေးမီရှက်ချနိုင်ရည်ရွယ်ပြီးတရုတ်နိုင်ငံနဲ့ဖက်ဆက်လုပ်ခဲ့နေတဲ့ဒေါ်လာဘီလီယံနဲ့ချီကုန်ကျမဲ့အခြေခံစောက်အလုပ်ငန်းတွေကိုပြန်လည်ညှိနှိုင်းမှုဝန်ကြီးချုပ်တင်မာတီယာမိုဟာမက်ကကြိုးပမ်းနေပါတယ်။မလေးရှားနိုင်ငံမှာပြည်ပကတရက်ရင်းနှီးမြှုပ်နှံတဲ့နိုင်ငံတွေနဲ့အမေရိကန်၊ဂျပန်၊စင်ကာပူနိုင်ငံတွေကိုကျော်လွန်ပြီးတရုတ်နိုင်ငံကဒေါ်လာ 3.38 ဘီလီယံနဲ့ဥဆောင်နေတာပါ။အဓိကကျတဲ့အခြေခံစောက်အစီမံကိန်းတွေကိုတော့ဝန်ကြီးချုပ်ဟောနာဂျေရာဇက်ဆိုရလက်ထက်မှာသဘောတူထားတာဖြစ်ပါတယ်။အဓိကသဘောတူညီချက်တစ်ခုဖြစ်တဲ့ဒေါ်လာ 14 ဘီလီယံကုန်ကျမဲ့အရှိတ်ဘက်ကန်ယူတဲ့ရထန်းလမ်းကြောင်းအပြင်ကုန်ထုတ်လုပ်ငန်းတွေ၊အင်ဂျင်နီယာလုပ်ငန်းတွေနဲ့အစိုးရငွေချေးဆိုင်ရာတွေမှာတရုတ်နိုင်ငံကရင်းနှီးမြှုပ်နှံထားတာပါ။ဒီနိုင်ငံရဲ့အကျိုးတွေများလုံးတဲ့ပေါ်စိုးရိမ်မှုတွေဟာပြီးခဲ့တဲ့မလေးရှားရွေးကောက်ပွဲမှာအရေးပါတဲ့ကိစ္စတစ်ခုလည်းဖြစ်ခဲ့ပါတယ်။ဒီနိုင်ငံကစ်တစ်ပိုးလန်မရဲ့ဒဇယ်ပိုင်းအဖြစ်တောင်တရုတ်ပင်လယ်နဲ့ထိုင်းနိုင်ငံနယ်စပ်ကိုဆက်သွယ်ပေးမဲ့ကီလိုမီတာ688ရှည်လျားတဲ့လမ်းကြောင်းမှာမလေးရှားနိုင်ငံအရှိတ်ကန်ယူနဲ့ရထားလမ်းစီမံကိန်းဟာအဓိကအစိပ်ပိုင်းတစ်ခုလည်းဖြစ်ပါတယ်။မလေးရှားဆိုရတဲ့ကတော့ဒီနိုင်ငံနဲ့သဘောတူညီချက်တွေကိုပြန်လည်ညှိနှိုင်းမဲ့အစီအစဉ်ဟာနိုင်ငံကုန်ထုတ်လုပ်မှုပမာဏရဲ့80ရာခိုင်နှုန်းအထိရှိနေတဲ့ဒေါ်လာ251.3ဘီလီယံကျွေးမီကိုရှော့ချနိုင်မှုဖြစ်တဲ့အကြောင်းပြောဆိုထားပါတယ်
။ပျောက်ဆုံးနေတဲ့မလေးရှားလေကြောင်းလိုက်ရဲ့ MH370 လေယာဉ်ဘယ်ရောက်သွားတယ်လဲဆိုတာနဲ့ပတ်သက်ပြီးတဲလွန်စာဒစ်တွေတွေ့တာနဲ့ရှာဖွေရေးပြန်လုပ်မယ်လို့မလေးရှားဝန်ကြီးချုပ်ကပြောဆိုလိုက်ပါတယ်။ပျောက်ဆုံးလေယာဉ်ကိုရှာဖွေနေတဲ့အမေရိကန်အခြေစိုက် Ocean Infinity ကုမ္ပဏီကစတူယန်ကီလိုမီတာ13,200ရှာဖွေပြီးတဲ့နောက် ၃လကြာရှာဖွေရေးလုပ်ငန်းတွေကိုမနေ့အင်္ဂါနေ့မှာအဆုံးသတ်ခဲ့တာပါမတွေ့နိုင်တဲ့နေရာမှာဆက်ပြီးမရှာနိုင်တော့တဲ့အခြေအနေပါလို့ဝန်ကြီးချုပ်မဟာတရားမိုဟာမက်ကဒီကနေ့ဗုဒ္ဓဟူးနေ့မှာသတင်းထောက်တွေကိုပြောပါတယ်လူပေါင်း239ဦးလိုက်ပါသွားတဲ့ဘိုရင်ခွန်သုံးလုံးလေယာဉ်ကကွာလာလမ်ပူကနေဘေကျင်းမြို့တော်ကိုပြန်တန်းခဲ့တဲ့2014ခုနှစ်မတ်လ10ရက်နေ့မှာပျောက်ဆုံးခဲ့တာဖြစ်ပါတယ်
မကြာသေးရင်လာရတွင်အပြန်လန်ပြစ်ခတ်မှုတွေကြောင့်လူဒါဇင်နဲ့ချီတည်ဆုံးခဲ့ရတဲ့ဖြစ်ရပ်တွေကြုံရပြီးတော့ဟိမွန်နာတောင်နှန်းဒေသကပိုင်ဆိုင်မှုတွေအငင်းပွားနေတဲ့ကက်ရှမီးယားမှာ2003ခုနှစ်ပြစ်ခတ်ရစရေးသဘောတူညီချက်ကိုလိုက်နာဖို့အိန္ဒိယနဲ့ပါကစ္စတန်တို့ကြားသဘောတူလိုက်ပါတယ်အထူးဆက်သွယ်ရေးလိုင်းကနေဆွေးနွေးမှုတွေအတွင်းပြစ်ခတ်ဖြစ်မဲ့အခြေအနေတွေကိုအဆုံးသတ်ဖို့နှစ်ဖက်သဘောတူခဲ့တဲ့အကြောင်းပါကစ္စတန်စစ်တပ်ကဒီနေ့ပဲကြေညာလိုက်တာပါနျူကလ িয়ার လက်နက်ပိုင်ဆိုင်ထားတဲ့အိန္ဒိယနဲ့နိုင်ငံခြားကကက်ရှမီးယားဒေသမှာလက်နက်ငယ်တွေလက်နက်ကြီးတွေနဲ့အပြန်လန်ပြစ်ခတ်မှုတွေကြောင့်အိန္ဒိယပြည်ချင်းကထောင်ထောင်ချီရဲ့ဒေသခံတွေကလည်းအိုးဝင်စွန့်ခွာထွက်ပြေးရတဲ့အခြေဖြစ်ခဲ့ပါတယ
်ပုတ်ထုံးနဲ့ညနေခင်းနောက်ဆုံးရသတင်းတွေကိုမတငေထိုင်တဲ့ကောင်းလင်းတို့ကပြောပြပေးခဲ့တာပါရှင်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်သွားပါမယ်ကဘာတဝမ်ဘာသာရေးလွတ်လပ်ခွင့်ဟာအထက်ခိုက်ခံရတယ်လို့အမေရိကန်အစိုးရကထုတ်ပြန်တဲ့နှစ်စဉ်အစည်းအဝေးခန်းစာမှာဖော်ပြထားပါတယ်။အမေရိကန်နိုင်ငံခြားရေးဌာနကအစိုးရစီအကောင့်နဲ့နိုင်ငံတွေအဖြစ်သတ်မှတ်ထားတဲ့အထက်မှာရုရှား၊အီရန်၊မြောက်ကိုရီးယားနဲ့မြန်မာနိုင်ငံလည်းပါဝင်နေတာပါ။လာမယ့်ဇူလိုင်လကျရင်တော့ဘာသာရေးလွတ်လပ်ခွင့်အခြေအနေပို့ပြီးတော့တိုးတက်လာအောင်ဆောင်ရွက်တဲ့အနေနဲ့တဘောရာတူညီတဲ့မဟာမိတ်နိုင်ငံကဝန်ကြီးအဆင့်တွေ့ဆုံဆွေးနွေးပွဲကိုဝါရှင်တန်မှာပထမဆုံးအကြိမ်ဖြစ်နေကျင်းပပေးသွားမယ်လို့အမေရိကန်အရာရှိတွေကအင်္ဂါနေ့မှာပြောပါတယ်။ VOA သတင်းထောက် Nick Ching ပြောထားတဲ့သတင်းလောက်ကိုကောင်းအောင်ကပြောပြထားပါတယ
်အမေရိကန်နိုင်ငံသားဌာနကနှစ်စဉ်ထုတ်ပြန်တဲ့ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအစည်းအဝေးခန်းစာမှာကမ္ဘာနိုင်ငံပေါင်း200ကဘာသာရေးလွတ်လပ်ခွင့်အခြေအနေပေါ်မီးမောင်းထုတ်ပြထားပြီးအခြေအနေအရအလွန်ဆိုးရွားနေတယ်လို့ဆိုပါတယ်အရှိတောင်အရှမှာဆိုရင်မြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်တွေရဲ့အခြေအနေအရအလွန်ဆိုးရင်စရာကောင်းတဲ့လို့အစည်းအဝေးခန်းစာမှာထောက်ပြထားပြီးသူတို့တွေကခွဲခြားဖိနှိပ်ဆက်ဆံခံရတယ်လို့ပြောပါတယ်နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာတန်အမတ်ဆမ်ဘရောင်းဘက်က
I think it just keeps getting worse.
ချင်းနီယာပူဆူလာလို့ထင်ပါတယ်။ဒါကြောင့်နိုင်ငံဒီမှာလူလူဟာပုံပြီးအောင်ကြွလာကြတယ်လို့မြန်မာနိုင်ငံမှာဆိုရင်လည်းလက်ရှိဖြစ်ပေါ်နေတဲ့အနေအထားကြောင့်စစ်တပ်ကလူလူမျိုးကိုလူလူကစန့်ကျင်နေတာပါ
။နိုင်ငံသားဝန်ကြီးမိုက်ဖွန်ပေကိုကလည်းဘာသာရေးလွတ်လပ်ခွင့်ကိုဦးစားပေးပြီးကာကွယ်ဆောက်ရှောက်ပေးသွားဖို့ဟာအမေရိကန်ရဲ့ဦးစားပေးဆောင်ရွက်ရမယ့်ကိစ္စတစ်ခုဖြစ်တယ်လို့အင်္ဂါနေ့ကပြောပါတယ်။လာမယ့်နေရာဒီမှာတခြားနိုင်ငံသားဝန်ကြီးတွေနဲ့အတူတွေ့ဆုံဆွေးနွေးမယ့်ကိစ္စကိုလည်းသူကအခုလိုပြောပါတယ်။
This ministerial we expect will break.
နိုင်ငံရေးဝန်ကြီးတွေတွေ့ဆုံဆွေးနွေးရာကနေအခြေအနေအစ်တစ်ခုပေါ်ပေါက်လာဖို့မျှော်လင့်ပါတယ်။ဆွေးနွေးဖို့တသက်သာမဟုတ်ပဲလက်တွေ့ကျဆောင်ရွက်သွားနိုင်ပါလိမ့်မယ်။ဖိနှိပ်ဆက်ဆံမှုတွေကိုတွန်းလှန်ပြီးအားလုံးအတွက်ဘာသာရေးလွတ်လပ်ခွင့်ပိုရှိလာစေဖို့အခြေခံကြကြဘာတွေလုပ်နိုင်မလဲဆိုတဲ့နည်းလမ်းတွေရှာဖွေသွားဖို့ပါ
နျူကလ িয়ার ဆန္ဒမှုတွေရက်စဲရေးမြောက်ကိုရီးယားနဲ့ဆွေးနွေးနေတဲ့အချိန်ထဲမှာဘာသာရေးအကြောင်းပြုပြီးထောင်နဲ့ချီအချင်းကျခံရသူတွေအကြောင်းလဲအမေရိကန်ဘက်ကထောက်ပြပါရယ်တန်မတ်ဘရောင်းဘက်က
မြောက်ကိုရီးယားမှာအလုပ်ချင်းလောက်ရတဲ့အချင်းစခန်းတွေရှိရဆိုတော့သိထားပါရယ်နှစ်ပေါင်းများစွာတော်ဆူဆူဝါရှိနေကြတာပ
ါရုရှားနဲ့အီရန်နိုင်ငံမှာဘာသာကြားလူနည်းစုတွေအပေါ်ခွဲခြားဖိနှိပ်ဆက်ဆံမှုတွေရှိနေတာကိုလည်းနိုင်ငံသားရေးဌာနတာဝန်ရှိသူတွေကထောက်ပြပါရယ်ဒါပေမဲ့လည်းမကြသေးခင်ကမှအမေရိကန်ရဲ့လူခွင့်ရေးအခြေအနေနဲ့ပတ်သက်ပြီးတော့ဆွေးနွေးခဲ့တဲ့ဗီယက်နမ်အပါအဝင်နိုင်ငံတချို့မှာတော့တိုးတက်မှုတစုံတရာရှိတဲ့အကြောင်းအစည်းအဝေးခန်းစာမှာဖော်ပြထားပါတယ်ဒူလက်ထောင်နိုင်ငံသားရေးဝန်ကြီး Scott Busby က
They recently passed a law
အကြမ်းတကြီးကမှဘာသာရေးနဲ့ကိုယ်ခွင့်ယုံကြည်မှုဆိုင်ရာဥပဒေတရားကိုပြဋ္ဌာန်းခဲ့ပြီးတော့ဒီဥပဒေကိုအကောင့်ထဲဖော်ဖို့အပြင်းထန်ဆောင်ရွက်နေပါတယ်။ဒါ့အပြင်ဒီဥပဒေအကြောင်းနဲ့ဘယ်လိုလိုက်နာကျင့်သုံးမလဲဆိုတာကိုလည်းသူတို့ကရှင်းပြနေပါတယ်။ဒါပေမဲ့လူတူးချင်းစီနဲ့ဖျားเจ้าတွေဘာသာရေးအဖွဲ့အစည်းတွေအနေနဲ့လွတ်လပ်စွာကိုယ်ခွင့်ယုံအပေါ်မှာစားမြစ်ကန့်သတ်ချက်တွေရှိနေသေးတာကိုတော့ကျွန်တော်တို့ကစိုးရိမ်နေသေးပါ
ဘာသာရေးလွတ်လပ်ခွင့်ကိုအပြေးအမြောက်ပြုရဟာအကြမ်းဖက်ဝါဒကိုတိုက်ဖျက်နေနေတာဖြစ်တယ်လို့ကမ္ဘာတဝန်စီးပွားရေးဖွံ့ဖြိုးတိုးတက်အောင်အထောက်အကူဖြစ်စေတယ်လို့လည်းအမေရိကန်ပြည်ထောင်စုကရှုမြင်ထားတာပါခင်ဗျာ
ကောင်းအောင်တင်ပြသွားတော့ပါရှင်ခုတစ်ဆက်သေးအမေရိကန်အစိုးရက2019ခုနှစ်အတွက်ထုတ်ပြန်တဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်နှစ်ပတ်လည်အစည်းအဝေးခန်းစာမှာမြန်မာနိုင်ငံမှာဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်လို့တိုးတက်မှုမမြင်ရသေးကြောင်းဖော်ပြချက်ကိုမြန်မာနိုင်ငံသာသနာရေးနဲ့ယဉ်ကျေးမှုဝန်ကြီးဌာနကအစဉ်မြဲအရာရှိကကန့်ကွက်ကြောင်းပြောဆိုလိုက်ပါတယ်။လူ့အခွင့်အရေးလှုပ်ရှားသူတွေကတော့ဘာသာရေးဆိုင်ရာကန့်သတ်မှုတွေရှိနေတဲ့သတင်းတွေရရှိနေကြောင်းနဲ့အစိုးရအနေနဲ့လွတ်လပ်စွာကိုယ်ကွယ်ခွင့်ပြုသလိုကာကွယ်စောင့်ရှောက်ပေးဖို့လည်းလိုအပ်နေကြောင်းထောက်ပြတာရှိပါတယ်။ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ American အစိုးရရဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်နှစ်ပတ်လည်အစည်းအဝေးခန်းစားမှာမြန်မာပြည်မှာဘာသာရေးဆိုင်ရာလူနည်းစုတွေအပေါ်ဖိနှိပ်တာတွေရှိရလို့ဖော်ပြထားပြီးအထူးသဖြင့်ရခိုင်ပြည်နယ်ကတိမ့်နဲ့ချီတဲ့အစ္စလမ်ဘာသာဝင်တွေတစ်ဖက်နိုင်ငံကိုတင်းရှောင်သွားတာနဲ့ကချင်ပြည်နယ်မှာတိုက်ပွဲတွေကြောင့်ဒုက္ခသည်ဦးရေတိုးလာတာတွေကိုဝေဖန်ထောက်ပြထားပါတယ်ဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်ပြီး American အစိုးရရဲ့ဝေဖန်မှုအပေါ်မြန်မာနိုင်ငံသာသနာရေးနဲ့ယဉ်ကျေးမှုဝင်ကြီးဌာနကသာသနာရေးရာညွှန်ကြားရေးမှုဦးအောင်ဆောင်ဝင်ကအခုလိုတုံ့ပြန်ပါတယ
်။ဟိုဒီလိုစီရဦးတွေမှာပြထားတဲ့အတိုင်းလက်လက်စွာဘုရားကိုပြုထားပြီးသားတာကဘာသာရေးလေးတွေလည်းကျွန်တော်ဝိသေသာကုန်ပြီးနေနဲ့သတ်မှတ်ပြီးသားဖြစ်ပါတယ်ခင်ဗျာ။ဆိုင်နေပြီနဲ့ဆက်လေးပြီးနေပြီးတော့ကောင်းပြီပေါ့သခါဦးမှာဒီနေကြီးတစ်ခုနဲ့မြေနယ်လေးတစ်ခုကိုကြည့်ပြီးရေးတာဒီကျွန်တော်တို့ကကြက်ပါတယ်။တကဘာပေါ်မှာမမမရှိတဲ့ရန်ကုန်မြို့လေကောင်းကြီးမှာဘုရားဘာသာပြရုပ်ဖြစ်တဲ့စုလေးပြားရှိတယ်လို့ခရစ်ယာန်ဘာသာကုဝေတဲ့ချက်ချောင်းကြီးရှိပါတယ်။ကျွန်တော်အစ္စလမ်ဘာသာကုဝေတဲ့ပလီရှိပါတယ်။နောက်ကျွန်တော်တို့ဟိန္ဒူဘုရားကျောင်းရှိပါတယ်ဒါဒီကဘာပေါ်မှာရှိတဲ့ဒီတိနိုင်ငံမှာမရှိတဲ့ကြာရုပ်ဖြစ်ပါတယ်ဒါကိုကြည့်ကြည့်ရပြီကျွန်တော်တို့လွတ်လပ်စွာကိုယ်ပြောပြောအပြည့်ဝပေးထားခြင်းဖြစ်တယ်ဆိုတာကိုကျွန်တော်အတိပေးလိုပါတယ်သူရဲ့ဟာကိုကျွန်တော်လုံးဝကန့်ကွက်ပါတယ
်ရခိုင်ပြည်နယ်နဲ့ကချင်ပြည်နယ်မှာဖြစ်ပေါ်နေတဲ့အခြေအနေတွေဟာဘာသာရေးနဲ့မသက်ဆိုင်ပဲနိုင်ငံရေးအရသာဖြစ်ကြောင်းလဲသာသနာရေးရာညွှန်ကြားရေးမှုဦးအောင်ဆန်းဝင်းကဆက်လက်ပြောဆိုပါတယ်
အဲ့ဒါပြင်သာဖြစ်စဉ်တစ်ခုပါခင်ဗျာ။ဘာသာရေးနဲ့တော့ကြောနယ်လို့မရပါဘူးခင်ဗျာ။ဘာသာရေးတိစမှုပါဘူး။ဒါပြင်သာဖြစ်စဉ်တစ်ခုပါခင်ဗျာ။ရခိုင်ပြည်ဆိုင်ရာလည်းကျွန်တော်တို့နိုင်ငံတော်နဲ့ချိန်ညှပ်ပြတ်ထုတ်ပြီးသားဖြစ်ပါတယ်။ဝန်ကြီးဌာနတွေရဲ့နှစ်မြတ်တာမှာလည်းကျွန်တော်တို့သတင်းထုတ်ပြန်ပြီးသားဖြစ်ပါတယ်နော်။အဲ့ဒီမှာကျွန်တော်တွေ့တူးပြောပြတာရှိပါဘူး။ဒါနိုင်ငံရေးဖြစ်စဉ်တစ်ခုပါခင်ဗျာ။နော်။ဘာသာရေးနဲ့ဘာမှမပတ်သက်ပါဘူး
။မြန်မာနိုင်ငံကလူ့ခွင့်ရေးအဖွဲ့အစည်းတစ်ခုဖြစ်တဲ့ Equality မြန်မာရဲ့ Director ဦးအောင်မျိုးမင်းကတော့အရင်ကချင်းနဲ့ကချင်ပြည်နယ်မှာဘာသာရေးဆိုင်ရာအဆောက်အအုံတွေလောကတိုင်စိုက်ထုတာတွေကိုပိတ်ပင်ကန့်သတ်တဲ့သတင်းတွေရရှိခဲ့ကြောင်းပြောဆိုပြီးဒီနှစ်ပိုင်းတွေအတွင်းကအခြေအနေကိုလည်းအခုလိုဆက်ပြောပါတယ်
။ခုနောက်ပိုင်းမှာကတော့ဒီ Islam ဘာသာဝင်တွေအထူးသဖြင့်ဒီခိုင်းချင်းရဲ့ရှိရဲ့လူငယ်စုဘာသာဝင်တွေပေါ်မှာပုံမူပြီးတော့ချုပ်ဖောက်မှုရှိတယ်ဆိုတော့အတန်နဲ့ထပ်ပေါ်လာတယ်ခင်ဗျာသူကဒီခရစ်စတန်ရဲ့ဘာသာရေးနဲ့သက်ဆိုင်တဲ့ဒီဝိတ္တမှုကိုတားဆီးတဲ့အကျညာချက်တွေနောက်တစ်ခါမှာလံဘာသာဝင်တွေရဲ့ဝိတ္တမှုနဲ့ဒီဟောပြောမှုကိုဒီပိတ်ပင်တဲ့အရာတွေကနောက်ပိုင်းမှာပုံမူပြီးတော့ရှိလာတယ်သူကကျွန်တော်တို့အစိုးရတွေမကပဲနဲ့ဒီတခြားသောဘာသာဗုဒ္ဓဘာသာဝင်တွေကနေဒီနည်းစုဘာသာရေးအဆောက်အဦတွေကိုဝင်ရောက်ပြီးတော့တားဆီးကြတယ်ဒါတွေပြတ်ပြတ်ချိတ်ပိတ်တဲ့เนาะလောက်ဆောင်မှုတွေရှိလာခြင်းကဒီဘာသာရေးတက်ခွင့်ပုံမှုဆိုးရွားလာတယ်လို့ပြဆကြတာရှိပါတယ်အစီအခံတွေမှာလည်းအဲ့ဒါကိုတိကျတာလို့ညှိတာတာလို့တွေ့ရပါတယ
်ဒီလိုကန့်သက်ပိတ်ပင်တာတွေကိုအစိုးရကအကာအကွယ်ပေးဖို့အတွက်လည်းဥအောင်မျိုးမင်းကအခုလိုပြောပါတယ
်ဘာသာရေးကိုဒီလက်လက်စွာယုံကြည်ကိုးကွယ်ခွင့်ဆိုတာတကယ်အခြေခံကျတဲ့အခွင့်အရေးတရားဖြစ်ပါတယ်ဒီလူတယောက်ရဲ့ရှင်ချီမှုကိုစိတ်ပင်တားဆီးလို့မရဘူးလို့ဘာသာရေးနဲ့ပတ်သက်ပြီးတော့ပေါ်ပြောမှုတွေနောက်ဝိတ္တမှုတွေသီလစောင့်တည်မှုတွေအခမ်းအနားကျင်းပတာကိုလည်းကျွန်တော်တို့ဘာသာရေးရဲ့လက်လက်ခွင့်ဖြစ်သတ်မှတ်ထားပါတယ်။အစိုးရအနေနဲ့ဒါတွေကိုလေးစားပေးဖို့အတွက်အတိမတ်ပြုတာဝန်ရှိတယ်လို့ဘာသာတစ်ခုကနေတခြားတစ်ခုပေါ်မှာအနိုင်ကျင့်တာတွေအကျန်းဖက်တာတွေမဖြစ်ဖို့အတွက်တားဆီးပေးဖို့လိုအပ်တယ်။အထူးဖြင့်ဘာသာရေးကိုအခြေခံပြီးတော့မုန်တီမှုတွေဖြစ်အောင်လုပ်ဆောင်တာတွေအကျန်းဖက်မှုဖြစ်အောင်ဟောပြောတာတွေဒါတွေတားဆီးပေးဖို့အစိုးရဘက်မှတာဝန်ရှိပါတယ
်။ American အစိုးရကထုတ်ပြန်တဲ့အစည်းအဝေးခန်းစာမှာမြန်မာနိုင်ငံမှာလူဦးရေ50တန်းရှိပြီးဗုဒ္ဓဘာသာဝင်က88ရာခိုင်နှုန်းခရီးယံဘာသာဝင်က600ခိုင်နှုန်းနဲ့ဆွန်နီမွတ်စလင်အများစုဖြစ်တဲ့အစ္စလမ်ဘာသာဝင်400ခိုင်နှုန်းရှိကြောင်းဖော်ပြထားပါတယ်။American လွှတ်တော်က1998ခုနှစ်မှာချမှတ်ခဲ့တဲ့ကမ္ဘာလုံးဆိုင်ရာဘာသာရေးလွတ်လပ်ခွင့်ဥပဒေအရမြန်မာနိုင်ငံကို1999ခုနှစ်ကစပြီး CPC ခေါ်ဘာသာရေးလွတ်လပ်ခွင့်ချိုးဖောက်တဲ့စိုးရိမ်စရာနိုင်ငံအဖြစ်ဇက်တိုက်သတ်မှတ်ထားပါတယ်
။ကိုမိုးစောတင်ပြသွားတာပါရှင်။ခုတော့မွန်ဝန်ကြီးနှုတ်ထွက်တဲ့သတင်းဆက်ပါမယ်။မွန်ပြည်နယ်အစိုးရအဖွဲ့လက်ရှိစွန့်အင်နယ်ဆက်မွန်ဝန်ကြီးမင်းထင်အောင်ဟန်ကိုရာထူးကနေနှုတ်ထွက်ခွင့်ပြုလိုက်တယ်လို့နိုင်ငံတော်သမ္မတလက်မှတ်နဲ့ထုတ်ပြန်ထားပေမဲ့ဝန်ကြီးမင်းထင်အောင်ဟန်ကတော့ပါတီရဲ့ညွန်ကြားချက်ကြောင့်နှုတ်ထွက်ရတာလို့ပြောပါရယ်စီးပွားရေးလုပ်ငန်းရှင်တူဦးဖြစ်ခဲ့တဲ့သူနဲ့ပတ်သက်လို့ဒေတာရင်း NLD ပါတီဝင်အချင်းချင်းကြားမှာတိုင်ကြားမှုတွေလည်းရှိခဲ့တယ်လို့သိရပါရယ် VOA သတင်းထောက်နိုင်ကွန်အိမ်ကသတင်းပေးပို့ထားပါရယ်
မွန်ပြည်နယ်အစိုးရဖွဲ့ဝင်လက်ဆစ်စွမ်းအင်နဲ့စစ်မှုဝန်ကြီးမင်းထောင်ဟန်အနေနဲ့ပါတီရဲ့ညွှန်ကြားချက်အတိုင်းလိုအပ်ချက်အရနှုတ်ထွက်ခဲ့တယ်လို့မွန်ပြည်နယ်လွှတ်တော်ခန့်မှမှာဒီကနေ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောဆိုခဲ့ပါတယ်
ပါတီရဲ့အစီအစဉ်နဲ့ဒါမှမဟုတ်ကျွန်တော်လည်းပထမတစ်ချက်တော့ဗျာဒါကတော့ဖ ုံးစားမှာဘိုင်းလို့တယ်ပေါ့နော်သိလားကို့မှာအပြစ်ရှိလားပေါ့အဲ့လိုမျိုးစိတ်ထဲမှာတာဏရရှိလို့လူကြီးတွေဒီသွားမေးပါတယ်သွားမေးတဲ့ခါကျတော့အဲ့ဒါတွေကြောင့်တခုမှမဟုတ်ကျွန်တော်ပါတီရဲ့လုပ်ငန်းလိုအပ်ချက်ရတယ်ဒီလိုမျိုးဒါရွှေ့တာဖြစ်ကြောင်းသူအကုန်လုံးရှင်းပြတယ်ကျွန်တော်တို့ကလည်းဘာသိပ်ခုတာလဲဆိုတော့ကျွန်တော်တို့ကနေပါနေတာလေနေမျိုးဆိုတော့ကျွန်တော်တို့ရဲ့နောက်သားစဉ်မြေးသက်ဒီကိုမဟုတ်တာလုပ်တယ်လို့အထင်ခါတာမျိုးအထင်မခံဘူးသိစားတယ်လူကြီးတွေကိုသင်ပြတော့လူကြီးတွေကဒါကိုလည်းအကုန်သူတို့တာဝန်ယူဖြေရှင်းပေးမယ်ဆိုကျွန်တော်တို့ကလည်းပြောတယ်
ဝန်ကြီးမင်းထောင်ဟာတာဝန်ကနေနှုတ်ထွက်ရတာဟာဒေတာတွင်း NLD ပါတီဝင်ချင်းချင်းကြားတိုင်ကြားမှုတွေဖြစ်ပွားနေတယ်လို့သတင်းတွေပေါ်ထွက်နေပါတယ်ဒီအချိန်ကတော့မော်လမြိုင်ခြေဆိုင်တန်လွင်တိုင်းသတင်းဌာနအမှုဆောင်အက်ဒီတာနိုင်မင်းမင်းွယ်ကခုလိုသုံးသပ်ပြောဆိုပါတယ
်ဒီနောက်ထပ်ပြည်ကကျွန်တော်တို့တက်ကြနေတာဒါပြီးဒီချက်ကိုဒီဌာနဆိုတာကတော့ဆက်ဆက်တက်ပြည်ဌာနလို့ဖြစ်တယ်နောက်ပြီးတော့ဒီပါတီပြန်มาလဲအဆုဖွဲ့ပြီးတော့အကြခကြအကြကောကြရတယ်ကတော့များများတယ်အဲဒီကစားရပါရဲ့လက်ဆောင်ချက်တော့မမီးမီးကစားရရောအချားရဲ့ဆုံးချက်ချက်တွေကပြန်တဲ့ကုမီတွေတဲ့အစင်ပြေနေတော့ပေါ့ဘူးအဲ့ဒါလည်းကျွန်တော်တို့ကတကယ်တော့ကြားနေတယ်ကျွန်တော်တို့လေ့လာမှုတလောက်တော့ဒီဟာတိုက်ဆွဲရတာပြဿနာမရှိဘူးဒီတတိရှိတယ်ဆိုတော့ problem နဲ့ဒီကအများအားကျွန်တော်တို့ကိုပြောပြနိုင်ရရှိတယ်ပါပဲ
ဝန်ကြီးမင်းထောင်ဟန်ဟာ NLD ပါတီအတွင်းမဝင်ရောက်ခင်ကတည်းကအောင်မြင်တဲ့စီးပွားရေးလုပ်ငန်းရှင်တူဦးလည်းဖြစ်ပါတယ်။2015ဆွေဆွေယူကောက်ပွဲမှာအမျိုးသားဒီမိုကရေစီဖွဲ့ချုပ်ဖွဲ့ဝင်တူဦးအနေနဲ့မော်လမြိုင်မြို့မဲဆန္ဒနယ်မှာပြည်နယ်လှုပ်တော်ကုသလေဖြစ်ရွေးချယ်ခံရပြီးပြည်နယ်လှည့်စစ်စွမ်းအင်နဲ့စစ်မှုဝန်ကြီးဖြစ်တာဝန်ပေးအပ်ခြင်းခံရပါတယ်။မင်းထောင်ဟန်အနေနဲ့ဝန်ကြီးတာဝန်နဲ့ကိုပိုင်စီးပွားရေးလုပ်ငန်းတွေကြားရှက်နယ်မှုတွေကြောင့်တိုင်တန်းချင်းခံနေရတယ်လို့လည်းနိုင်မင်းမင်းွယ်ကခုလိုဆက်ပြောပါတယ
်။ဒီလိုဖြစ်နေတဲ့ဥပဒေကဒီလိုမျိုးမှာဒီကုမ္ပဏီတွေပါရှိတယ်ဆောက်လုပ်ရေးကုမ္ပဏီတွေရှိတယ်ဆရာတော်လုပ်ငန်းတွေပြည်ရဲ့လက်ကတော့ရှိတယ်ဒီဝန်ကြီးတပ်ပိုင်းမှာဒီဝန်ကြီးသမားတွေနဲ့ရောဒီဝန်ကြီးအုပ်စုတွေနဲ့ပူးပေါင်းဆောင်ရွက်မှုတစ်စုံတစ်ရာကကျွန်တော်တို့ကတော့ဝက္ခရဏတော့မသိဘူးပေါ့တခြားသူ၆ကြည့်တွေတိုင်းပိုင်းတွေကဖြစ်ကြည့်ရခဲ့တာဒီစတော့ကုမ္ပဏီတွေမှာရှင်းရတယ်ဗျာဒီနယ်တွေကကြားတာပေါ့လေ
မင်းထောင်ဟာရာသူကနေနှုတ်ဆက်သွားပြီပဲလေမိုးပြင်းနဲ့လှုပ်တော်ထဲမှာလှုပ်တော်ကုစလေသူ့အနေနဲ့ဆက်လက်တာဝန်ယူသွားမှာဖြစ်ပြီး2020ရွေးကောက်ပွဲအွန်လိုင်းရေးအတွက်ဆက်လက်ကြိုးပမ်းသွားမယ်လို့လည်းပြောဆိုခဲ့ပါတယ်မိုးပြင်းနဲ့ဆိုးရွားဖွဲ့တွင်မှာဝန်ကြီးချုပ်ဦးမေမေဦးပြီးနောက်ဝန်ကြီးမင်းထောင်ဟာဒုတိယမြောက်နှုတ်ထွက်ခဲ့ရသူလည်းဖြစ်ပါတယ်ပြည်ထောင်စုသမ္မတမြန်မာနိုင်ငံတော်ဖွဲ့စည်းပုံအခြေခံဥပဒေပုံမှ264ပုံမှခွဲကနဲ့တိုင်းဒေသကြီးသို့မဟုတ်ပြည်နယ်ဆိုရဖွဲ့ဥပဒေပုံမှ52ပုံမှခွဲခတ်တို့ပါပြဋ္ဌာန်းချက်များအရမွန်ပြည်နယ်ဆိုရဖွဲ့လက်စစ်စွမ်းအင်နဲ့စက်မှုဝန်ကြီးဦးမင်းထောင်ဟန်ကို၎င်းရဲဆန္ဒလျောက်ပြည်နယ်ဝန်ကြီးရသူကလည်းနှုတ်ထွက်ခွင့်ပြုကြောင်းနိုင်ငံတော်သမ္မတကလည်းမနေ့ကကြေညာချက်ထုတ်ပြန်ထားပါတယ်ခင်ဗျာ
နိုင်ငံဝင်တင်ပြတော်တာပါရှင်ခုတော့နိုင်ငံတကာသတင်းဆောင်မသဘောဆက်ပါမယ်ကျဲအလုံး90နဲ့အလျားလိုက်အစင်းလိုက်73ခုပါတဲ့အမေရိကန်ပြည်ထောင်စုရဲ့အလံကိုဘာသာရေးရဲ့သင်္ကေတတစ်ခုလိုတော့အမေရိကန်တို့အမျက်တနိုးတန်ဖိုးထားကြတာပါ18ရာစုနောက်ပိုင်းအမေရိကန်တော်လိုင်းရေးစစ်ပွဲကာလတွေမှာတော့ George Washington ရဲ့တပ်ကဗြိတိန်နိုင်ငံကလွတ်လပ်ရေးရခဲ့တဲ့အချိန်မှဖြစ်အလံပေါင်းစုံကိုအသုံးပြုခဲ့ပါတယ်ဗြိတိန်နိုင်ငံစီကလွတ်လပ်ရေးရကြောင်းကြေညာခဲ့တဲ့ပြည်နယ်တွေကလည်းအလံအမျိုးမျိုးပြောင်းပြီးတော့အသုံးပြုခဲ့ကြတာမှာအခုနောက်ဆုံးမှာတော့လက်ရှိအသုံးပြုနေတဲ့အမေရိကန်အလံဆိုတာဖြစ်ပေါ်လာပါတယ်ဒီအကြောင်း VOA သတင်းထောက် Nicola de Ali ကတင်ပေးပို့ထားတာကိုတော့ဆက်ပြီးနားဆင်ပါရှင်။အမေရိကန်အလံရဲလို့ဖြစ်မလားခင်အပြောင်းအလဲတွေအတော်များများဖြစ်ခဲ့တယ်လို့အလံအကြောင်းကျွမ်းကျင်နှံဆက်သူ Al Williams ကပြောပါတယ
်။ The flag evolved. It evolved from an unofficial.
အမေရိကန်အလံရဲလို့တရားဝင်သိမှတ်ပြုလိုက်တဲ့အချိန်မှာအလံကိုဘယ်သူကစာပြီးဖန်တီးခဲ့တာလဲဆိုတာကျွန်တော်တို့တတ်မပြောနိုင်ပါဘူး။ဒါပေမဲ့ပထမဆုံးအသုံးပြုခဲ့တဲ့သူကတော့ Continental ရေတပ်ဖို့ Paul Jones ပါ။လျားလိုက်စင်ကြောင်73ခုပါတဲ့အလံတစ်ခုကိုသူတင်းမောပေါ်မှာ1985ခုနှစ်ကဒီဇင်ဘာလကလွှင့်ထုတ်ခဲ့တယ်လို့တော့သူကပြောပါတယ်အလံမှာအနီရောင်အစင်း9 line နဲ့အဖြူ1 line က6 line ပါပါတယ်အလံရဲ့အပေါ်ဘေဘက်တောင်းအကွက်ကလေးမှာတော့ဗြိတိန်နိုင်ငံရဲ့ Union ချစ်အလံကိုထည့်သွင်းထားပါတယ
်အလံမောကအစင် line တစ်ခုချင်းစီမှာနောက်ခံတမိုင်ကြောင်းကိုစီရှိတယ်လို့အလံဟောင်းတွေအကြောင်းကျွမ်းကျင်နန်ဆက်သူ Williams ကပြောတာပါအဲ့ဒီ line 73 line ကဗြိတိန်နိုင်ငံရဲ့ကျူးကျော်မှုကိုတညီတညွတ်တဲ့စူပေါင်းတွန်းလှန်တိုက်ခဲ့ကြတဲ့ပြည်နယ်73ခုကိုကိုးစားပြုတယ်လို့ဆိုပါတယ
် That was the flag that George Washington used the very next month at his headquarters in Cambridge, Massachusetts.
ဒီလံကို George Washington က Massachusetts ပြည်နယ် Cambridge မှာရှိတဲ့သူ့ရဲ့ဌာနချုပ်မှာစတင်ပြုခဲ့တာပါ1986ခုနှစ်ကလတရှောက်ဒီလံကိုကိုလိုနီလက်အောက်ခံဒေသထတော်များမှာစပြီးအသုံးပြုကြပါတယ
်86ခုနှစ်ဇူလိုင်လ4ရက်နေ့မှာဗြိတိန်နိုင်ငံကလွတ်လပ်ရင်မရခင်အထိအဲ့ဒီအလံကိုတရားဝင်အသိမှမပြုခဲ့ပါဘူးနောက်ပိုင်းမှာပေါ်ထွက်လာတဲ့ပထမဆုံးတရားဝင်အမေရိကန်အလံကို New Jersey ပြည်နယ်အောက်လွတ်တော်အမတ် Francis Hopkinson ကဖန်တီးခဲ့တာဖြစ်ပါတယ
် And that flag became official on June the 14th
လွတ်လပ်ရေးကြေညာစာရင်းထွက်လာပြီး7လအကြာ1989ခုနှစ်ဇွန်လ14ရက်နေ့ရောက်မှဒီလန်ကိုနိုင်ငံတော်လန်ဖြစ်တဲ့တရားဝင်အသိမှတ်ပြုခဲ့တာဖြစ်ပါတယ
်။ Graphic Design ပညာရှင်လည်းဖြစ်အနုပညာရှင်တဦးလည်းဖြစ်တဲ့ Hopkinson ဖန်တီးလိုက်တဲ့အလံကကနဦးမှာ American ရေးတပ်အတွက်ရည်ရွယ်ခဲ့တာ
ပါ။ Evidence shows that he designed two flags.And possibly three.
ဟုတ်ကဲ့ဆရာအလံတစ်ခုကိုပုံစံထုတ်ခဲ့မှုတဲ့ထောက်ထားတွေရှိပါတယ်အလံသုံးခုတော့ဖြစ်ချင်လဲဖြစ်နိုင်ပါတယ်တစ်ခုကတော့အမေရိကန်ပြည်သူစုအတွက်တစ်ခုကတော့ရေတက်နဲ့နောက်ဖြစ်နိုင်တဲ့တစ်ခုကတော့လက်နက်ကြီးတပ်တွေအတွက်ဖြစ်ပုံရပါတယ
်ပထမဆုံးအလံမုံဆွဲထားတဲ့ပုံကျန်းတွေမတွေ့ရပေမဲ့ Hopkinson ပုံစံထုတ်ထားတဲ့ဒစိမ့်တုံပုံကျန်းတွေတော့ရှိပါတယ်ဒစိမ့်တုံတစ်ခုမှာဆိုရင်အစင်းလိုင်း73ခုပါတဲ့အမေရိကန်အလံကိုတွေ့ရပါတယ်အဖြစ်အောင်အစင်းလိုင်း9ခုနဲ့အနီးရောင်က6လိုင်းဖြစ်ပါတယ်ရှစ်တက်အတွက်ကတော့ပင်လယ်ထဲမှာမြင်သာအောင်လို့အနီရောင်အစင်းလိုင်းတွေကိုအလံရဲ့ထိပ်ပိုင်းနဲ့အောက်ပိုင်းမှာထည့်ထားတာပ
ါ I designed the flag of the United States the great seal the treasury seal the treasury seal the treasury seal
လောင်ဝင်းစက်ကူရဲ့ရှိပိုင်းမှာပုံနှိပ်ဖော်ပြဖို့ဘဏ္ဍာရေးတစည်တုံကိုကျွန်တော်ပုံစံဆွဲထားပါတယ်ဆိုပြီးလွတ်တော်ကို Hopkinson ကစာရေးသားပေးဖို့ဝူပါတ
ယ်ဒီလိုပုံစံရေးဆွဲပေးတဲ့အတွက်ဝန်အရ28ဂါလာနဲ့ညီမျှတဲ့အခအကြေငွေပေးဖို့ Hopkinson ကတောင်းခံခဲ့တာပါHopkinson ရဲ့မူရင်းဆော်ရဆရာအတော်များများဟာ1980ပြည့်လွန်နှစ်တွေအထိပျောက်ဆုံးနေခဲ့တဲ့အတွက်သူ့ရဲ့အခမ်းအနားကိုတည်သူသိမ့်ရှိပါဘူးအဲ့ဒီအချိန်မှာပဲ George Washington အတွက်ပထမဆုံးအလံကိုချုပ်လုပ်ပေးခဲ့တဲ့အမျိုးသမီး Bessie Ross ကိုနိုင်ငံရေးပြရုပ်တစ်ခုအဖြစ်တည်သူများပြလာပါတယ
် That story was really a story that the family
အမေပါဆိုပြီး Bessie Ross ရဲ့မိသားစုပြောပြခဲ့ကြတဲ့အကြောင်းအရာကသူတို့ကိုယ်တိုင်ကြားခဲ့သိခဲ့ရတဲ့တကယ့်အကြောင်းအရာတွေဖြစ်ပါတယ်ဒီအကြောင်းအရာတွေကိုတော်လိုင်းကာလမှာတည်သူကတော့တိတ်မြန်များဆဆမရှိပါဘူ
း Hopkinson ဖန်တီးခဲ့တဲ့ American အလံကိုပထမဆုံးချုပ်ပေးခဲ့တာသူပါဆိုတော့ Bessie Ross ရဲ့ဇလံက1880ပြည့်လွန်နှစ်တွေမှာပထမဆုံးထွက်ပေါ်လာပါတယ်ဒါပေမဲ့လည်း American အလံကိုအမှန်တကယ်ဖန်တီးခဲ့သူရဲ့မူလစင်မြစ်သမိုင်းကြောင်းကိုတည်သူသိနေတဲ့အတွက် Bessie Ross ရဲ့ပြောဆိုချက်အပေါ်မေခွန်းထုတ်တာတွေလည်းမရှိသလောက်ဖြစ်ခဲ့တာဖြစ်ပါတယ်ရှင်အခုထုတ်လင်းပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်ပြပြချင်းမှာပဲ VOA ရုံမြင့်တန်းကြအစီအစဉ်ကိုညနေ9:00နာရီနဲ့ 9:00 နာရီခွဲအထိ Asia Set 7 ဂျူရူကနေဖန်ယူကြည့်ရှုနိုင်ပါတယ်ခရော့ကြာရှိနေတဲ့အချိန်တွင်တင်အချင်းချုပ်ကိုမတင်ငယ်ထိုက်ကပြောပြပေးပါအောင
်နိုင်ငံရေးအရာချင်းချောင်နှောက်ယှက်မှုတွေကြောင့်ဆိုပြီးယူကရိန်းနိုင်ငံကိုတင်းရှောင်နေတဲ့ရုရှားသတင်းစာဆရာအာခါဒီဘတ်ချန်ကိုတနက်နေ့ပြစ်ခတ်တပ်ဖြတ်ခံရကြောင်းကီယက်မြို့တော်မှာရှိတဲ့ရဲတပ်ဖွဲ့ကပြောပါတယ်။ယူကရိန်းဝန်ကြီးချုပ်ကတော့ရုရှားရဲ့လက်ချက်အဖြစ်ပြစ်ဖို့ထားပါတယ်။အစားအသောက်ဝယ်ပြီးပြန်လာကီယက်မြို့တော်ကသူနေထိုင်ရာတိုက်ခန်းတွဲတစ်ခုလှေကားမှာပဲမနေ့တုန်းကနောက်ကျောကနေအပြစ်ခံခဲ့ရတာလို့ရဲကပြောပါတယ်။အသက်42နှစ်အရွယ်ရုရှားသတင်းသမားအသက်ခံရတဲ့သတင်းကြောင့်လုံဖို့ဂိုင်းဘက်တွေအင်အားတင်းကြပ်ကြသလိုယူကရိန်းရှေ့ပိုင်းမှာခွဲထွက်ရေးအတွက်ဒေါ်လာပုံကံမှုတွေကိုအပြေးထောက်ခံခဲ့ပြီးခရိုင်းမီးယားဒေသကိုလည်းသိမ်းပိုက်ခဲ့တဲ့ရုရှားနဲ့ယူကရိန်းအစိုးရကြားဆက်ဆံရေးမှာလည်းနောက်ထပ်တင်းမာစရာတစ်ခုဖြစ်လာခဲ့ပါတယ်။အီဂျစ်တို့ဂျာဝင်ဆောင်ရွက်ပေးမှုအရာအစ္စရေးနဲ့အပြစ်ခတ်ရစေးရေးသဘောတူညီမှုရပြီလို့ပါလက်စတိုင်းအရာရှိတွေကပြောဆိုလိုက်တာနဲ့အတူဒီကနေ့ဗုဒ္ဓဟူးနေ့မှာတော့အစ္စရေးနဲ့ဂါဇာနယ်စပ်မှာအကြမ်းဖက်တိုက်ခိုက်မှုတွေလျော့နေသွားပါတယ်။သဘောတူညီချက်နဲ့ပတ်သက်ပြီးအစ္စရေးအရာရှိတွေဘက်ကအတိမပြုပါဘူး။ဒါပေမဲ့လည်းဂါဇာဘက်ကစစ်သွေးကြတွေရဲ့လက်နက်ကြီးတွေဒုံးကျည်တွေနဲ့ပစ်ခတ်မှုရပ်ရင်အစ္စရေးဘက်ကလည်းရပ်မယ်လို့ပြောဆိုထားပါတယ်။အာဖဂန်နစ္စတန်နိုင်ငံမြို့တော်ကာဘူးကပြည်ထောင်စုဝန်ကြီးဌာနရုံးချုပ်ကိုဒီကနေ့ဗုဒ္ဓဟူးနေ့တိုက်ခိုက်ခံရမှုအတွင်းရဲတပ်ဖွဲ့ဝင်တဦးကြာဆုံးခဲ့ပါတယ်ရှင်။
တဲ့တင်အချင်းချက်ကိုမတင်ရထိုက်ကကြေညာပေးခဲ့တော့ပါဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကကွန်ညာဝင်းအောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Skip Sisk ဖြစ်ပါတယ် VO American အတန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:30နာရီလိုင်းဒိုမီတာ25 kHz 15953ညလိုင်းဒိုမီတာ32 kHz 11803ညလိုင်းဒိုမီတာ57 kHz 9335နဲ့လိုင်းလံမီတာ190 kHz 15905တို့ကနေဖန်ယူနာဆင်နိုင်ပါတယ်သတ္တရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမ်းမာရှင်လာပါစေရှင် VO ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးမာရဲကျမနန်းလာပ
ါ This program has come to you from the Voice of America, Washington.
From Washington,